ရင်းမပင်မြို့နယ်ကအုံတော်ကျေးရွာလျှက်စစ်မီရရှိဖို့ပြန်လဲကျေးရွာမှာကျေးရွာသားတွေကိုထုကိုထဆိုက်တူထားတဲ့လျှက်စစ်ထရန်စဖော်မာကတဆင့်တွေ့တန်းဖို့ဒီနေ့မနက်ကပုပ်ပလိကကုမ္ပဏီနဲ့အာဏာပိုင်တွေစီစဉ်ထားရမှာပြန်လဲကျေးရွာသားတွေကကန့်ကွက်တားဆီးခဲ့ပါလေကန့်ကွက်တားဆီးသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေပြိပခဖြစ်ပြီးရဲတပ်ဖွဲ့ကရာဘာကြီးသုံးလူစုခွဲခဲ့ရမှာပြန်လဲကျေးရွာသား၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါလေတနက်ဒဏ်ရာ၈ချက်ထိမှန်ခဲ့တဲ့ပြန်လဲကျေးရွာသားဦးကြည်ထွန်းက
ကျွန်တော်ရွာထဲကနေပြီးတော့ဖြတ်ပြီးတော့ကြည့်ဩတော်ရွာကိုကျိုးတွေကိုဆွဲကျင်တာကျွန်တော်ရွာဟာတွေကရွာကိုအန္တရာယ်များလို့ဆွဲမခံတာလေအဆွဲမခံတော့မိမတွေတွေရောရှေ့ရတားကြတဲ့အခါမှာအဲ့တို့ရဲတွေကလည်းလူပေါင်း၄၆၀လောက်ပါတယ်မကောက်ခရလည်းပါတယ်ကားတွေနဲ့ရောလာပြီးတော့ကျွန်တော်တို့ပြီးတော့ကြတော့ဒီလူလူတွေကတားတာကိုသူတို့ကလက်မခံဘူးလက်မခံတော့ကြတော့ရဲတွေကကားပါတွေပါတယ်လိုက်တုံးတဲ့နေရောပါတယ်ဝင်လာတဲ့လူတွေကမှလည်းမဟုတ်သူတို့ကရိုက်တယ်ရိုက်ပြီးတော့ကြတော့ကျွန်တော်တို့နောက်ပြောမရတော့ကြသူတို့ကနောက်တွေလည်းဒီတိုင်းတကယ်ဒီတိုင်းနေလည်းရောမိုးမတောင်းဖြစ်တယ်ဒီတိုင်းကိုနေကျွန်တော်တို့ပောက်ထားတယ်ကျွန်တော်တို့ကကြတော့ကာဘာဒီတိုင်းနေလည်းဖြစ်တယ်ကျွန်တော်မှရှစ်ချက်မှန်တယ်ဒီတိုင်းကိုကာဘာဒီတိုင်းကျွန်တော်မှယူခဲ့တယ်ဒိုင်းနေစီတနက်တွေလည်းဖြစ်တယ်ဆိုတော့ကြတော့ကျွန်တော်တို့ဘာဥစ်တွေဘာပုံမှန်နဲ့ရစ်ခံရတဲ့အကြောင်းကိုလက်မခံနိုင်တ
ာပါတနက်တန်ရရှိသူ၄ဦးကိုမုံရွာစေးုံကြီးမှာဒေသခံအရက်ဖတ်ဖွဲ့သီးတွေကပို့ဆောင်ပေးခဲ့တယ်လို့သိရပါတယ်ပြန်လဲကျေးရွာကကိုထုကိုထဆိုက်ထူထားတဲ့လျှက်စစ်မီကိုအုံတော်ကျေးရွာကိုခွဲယူသွယ်တန်းမှုစီစဉ်ရမှာပြန်လဲကျေးရွာသားတွေကကန့်ကွက်တားဆီးခဲ့တာကြောင့်ရဲတပ်ဖွဲ့နဲ့ပြိပခဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒေသခံကျေးရွာသားတွေကရွာပြင်ပမှာရှိတဲ့တခြားနေရာကနေတွေ့တန်းဖို့တောင်းဆိုတာတွေရှိခဲ့တယ်လို့သိရပါတယ်။ဖြစ်စဉ်နဲ့ပတ်သက်ပြီးရင်းမပင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စိုးကို RFA ကသက်သွယ်မေးမြန်းရမှာ
ကျွန်တော်အနေနဲ့ကတော့အရာသုံးတဲ့အခါမှာပေါ့လေ။ဘာကြောင့်သုံးရတယ်ဆိုတဲ့ဟာကိုခင်ဗျားရှင်းလင်းချက်ပြပါလို့ကျွန်တော်တို့ပြောထားတယ်။ကဲမှာတို့ပြောမှာတို့ Facebook ရှိတယ်။အဲ့ဒီကနေခင်ဗျားရှင်းလင်းအောင်တော့ချပြတယ်။ဘာမို့ရင်ခင်ဗျားတို့ဒီနေ့ကျွန်တော်မလုပ်ပါလို့ကျွန်တော်ပြောထားတယ်လေအဲ့ဒါကတော့ဟိုဒဏ်ရာရတဲ့ပုဂ္ဂိုလ်ကဆေးုံမှာဓာတ်ပုံရိုက်ခံရအောင်သူတော်တဲ့နောက်ကိုဘယ်လောက်ရတယ်။ဒဏ်ရာလင်းခတ်ချက်လောက်အနည်းဆုံးရတယ်
။ပြန်လဲကြေးရွာသားတွေနဲ့ရဲတပ်ဖွဲ့ဝင်တွေဖြစ်ပွားခဲ့တဲ့ပြိပခါကြောင့်ဒေသခံကြေးရွာသား၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကဂဲရီနဲ့ပြစ်ခတ်တာကြောင့်ရဲတပ်ဖွဲ့ဝင်နှစ်ဦးလည်းထိခိုက်ဒဏ်ရာရရှိခဲ့ကြောင်းရင်းမပင်မြို့နယ်ရဲတပ်ဖွဲ့ကပြောပါတယ်။ရင်းမပင်မြို့နယ်ရဲတပ်ဖွဲ့မှဒူရဲမှုတင်ထွန်းကအ
ဓိကတပ်တိုင်းကကုမ္ပဏီကနေပြီးတော့လာဆိုင်တဲ့အောင်ကိုတပ်တိုင်းကိုဆိုင်မခံတာပေါ့လို့ဟိုအခြားရွာတွေတမ်းမှုသူတို့ကအသွေးမခံမနဲ့လူကြီးလူဝဲနဲ့ဝိုင်းလာတဲ့ချိန်မှာကျွန်တော်တို့လူကြီးကိုရတဲ့ဘောပါနော်။သူတို့ကအသွေးမခံတာသူတို့ရွာမိချို့တွေရှော့ပြစ်မှသလိုပေါ့အဲဒီအဲ့လိုမျိုးအဲ့တော့လက်မခံတော့ဘူး။ဒီစီဝေးကလည်းမပြီးသေးတော့ကျွန်တော်လည်းဒီပြည့်ချက်မပြောလို့မဖြစ်သေးလို့ပါနော်
။ရဲတပ်ဖွဲ့ဝင်တွေကရာဘာကြီးသုံးပစ်ခတ်လူစုခွဲခဲ့တာကိုဒဏ်ရာရရှိခဲ့တဲ့ဒေသခံတွေကသခိုင်းတိုင်းဒေသကြီးလွှတ်တော်နဲ့မုံရွာရဲစခန်းတွေကိုတိုင်ကြားဖို့စီစဉ်နေတယ်လို့လည်းပြောကြပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးသခိုင်းတိုင်းဒေသကြီးလျှက်စစ်ရုံးတာဝန်ရှိသူတွေနဲ့ပုပ်ပလိကကုမ္ပဏီကို IFA ကသက်သွယ်မေးမြန်းဖို့ကြိုးစားနေသေးဖြစ်ပါတယ်။ကျွန်တော်ကြော်ထုတ်နိုင်ပါ